Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်ဒီဇင်ဘာလ31ရက်ကြာသပတေးညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလမ်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်မူပြတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုမတ်တန်ကြီးထိုင်နေတူကြီးညာပြီးတော့မှာပါ2016ခုနှစ်နှစ်သစ်ကျူးစုပွဲတွေကိုကမ္ဘာတဝမ်းမှာစတင်ပြီးတော့ကျင်းပနေတာနောက်ဒီတရုတ်နိုင်ငံမှာပထမဆုံးလေယာဉ်တင်သင်္ဘောကိုဆောက်လုပ်နေတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရင
်ကောင်းပါပြီရှင်လာမယ့်နိုင်ပိုင်းအတွင်းမှာ2015ခုနှစ်ကုန်ဆုံးတော့မှာဖြစ်လို့2016ခုနှစ်နှစ်သစ်ကူရောက်တော့မှာပါမကြာခင်ပြီးဆုံးတော့မဲ့ဒီ2015ခုနှစ်ဟာမြန်မာနိုင်ငံမှာထူးခြားတဲ့အပြောင်းအလဲတွေဘယ်လိုဖြစ်ပေါ်ခဲ့ပါသလဲ
ကျမအနေနဲ့ဒီရွေးကောက်ပွဲမှာနိုင်ခဲ့တယ်လို့ယူဆရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစရဲလောင်းနေနဲ့ပတ်သက်လို့ဂုံပြို့အချိန်တော့မရောက်သေးဘူးလို့ကျမပြောချင်ပါတယ်
ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီပါတီ NLD ဥက္ကဋ္ဌဒေါံဆန်းစုကြည်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြီးညာပေးပါအောင်ရှင်
ဘာတဝမ်းမှာ2016နှစ်သစ်ကိုကျူးစွကြမယ်ထဲမှာကြာသေးခင်နိုင်ပိုင်းအတွင်းနှစ်သစ်ကိုအစောဆုံးကျူးစွတဲ့နိုင်ငံတွေကတခုဖြစ်တဲ့နယူးဇီလန်နိုင်ငံမှာတော့နှစ်သစ်ကူးသွားပြီဖြစ်ပါတယ်။ကဘာပေါ်ကတခြားမျိုးကြီးအများပြားမှလိုပဲနယူးဇီလန်နိုင်ငံဝယ်တန်မျိုးတော်နဲ့တခြားမျိုးကြီးတွေကနှစ်သစ်ကျူးစွပွဲတွေကိုလုံခြုံရေးအထူးတင်းကျပ်ထားတဲ့အောက်မှာကျင်းပခဲ့တာပါ။အော်စတြေးလျနိုင်ငံကလည်းနှစ်သစ်ကိုကျူးစွခွင့်ရတဲ့ပထမဆုံးနိုင်ငံတစ်ခုဖြစ်ပြီးတော့မြန်မာစံတော်ချိန်ည9နာရီခွဲမှာတော့အော်စတြေးလျနိုင်ငံမှာနှစ်သစ်ကိုကျူးစွမှာပါ။မြန်မာနိုင်ငံမှာတော့ရန်ကုန်မြို့တော်တဝမ်းနှစ်သစ်ကိုကျူးစွကြမယ့်ပွဲတွေထဲမှာမိုင်းတာကွင်းနဲ့သူဝနမိုးလုံလီလုံအာကစားကွင်းရှိတို့မှာကျင်းပမယ့်နှစ်သစ်ကျူးစွပွဲတွေကအကြီးမားဆုံးနဲ့လူများဆုံးသွားမယ့်ပွဲတွေဖြစ်လာနိုင်ပါတယ်။ဒါအပြင်ကုန်းနယ်ကြီးတွေမှာလည်းနှစ်သစ်ကျူးစွပွဲတွေကိုတီးခြားအစီအစဉ်တွေနဲ့လှုပ်ကြဖို့ရှိပါတယ်ခင်ဗျာ
။အီရန်နိုင်ငံရာမာဒီမြို့ကနေအီရတ်အစိုးရတပ်ဖွဲ့တွေကယ်ဆယ်ထားတဲ့မိသားစု50လောက်ကိုလုံခြုံတဲ့နေရာတွေကြီးရွှေ့ပြောင်းပေးနေပါတယ်။IS အစွန်းရောက်တွေကဒေသခံတွေကိုလူသားတတိုင်းတွေအဖြစ်အသုံးပြုခဲ့ကြတယ်လို့အီရတ်အစိုးရအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ရဲ့ပြောခွင့်ရတဦးကပြောပါရယ်စစ်ပြေဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်တဲ့စားနပ်ရိက္ခာရေနဲ့အီရတ်နိုင်ငံရဲ့ဆောင်းရာသီအေးအေးဒဏ်ကနေကာကွယ်နိုင်ဖို့အမိုးအကာတွေပြည့်မီအောင်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အီရတ်အာဏာပိုင်တွေအရှိန်အဟုန်နဲ့ခက်မြန်မြန်ဆောင်ရွက်နေကြပါရယ်ရာမာဒီမြို့တွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ဒုက္ခသည်အများစုကတော့ဘဲဂရက်မြို့အနောက်ပိုင်းကစခန်းတွေမှာထိုင်နေကြပါလေရှင
်အမေရိကန်ရဲ့ဘလို့ပိတ်ဆို့တန်ခတ်မှုတွေကိုမဆိုသူတို့အနေနဲ့တုံ့ပြန်သွားမယ်လို့အီရန်နိုင်ငံကဒီကနေ့မှပြောကြားလိုက်ပါတယ်အီရန်ရဲ့ပယ်ထိန်ဒုံးကျည်တပ်တိဆောက်ရေးလုပ်ငန်းနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကအီရန်အဖွဲ့တစ်ခုနဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူဖို့ဗန္ဓာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးအီရန်ဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါအီရန်နိုင်ငံသားရေးဌာနပြောခွင့်ရဟော့စိန်ဂျဘာအန်ဆာရီကအမေရိကန်ရဲ့ဒီအရေးယူဖို့အစီအစဉ်ဟာထင်ရဆိုင်ပြီးတော့လှုပ်ချင်ရလှုပ်တဲ့တရားမဝင်လှုပ်ရပဲဖြစ်တယ်လို့ပြောဆိုပါရခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံချီပုတ်ရွာအကြောင်းကနေ2014ခုနှစ်ကအမျိုးသမီးတွေကိုပြန်ပြီးဆွဲခဲ့ကြသူတွေနဲ့ဆေးဆက်ဆွေးနွေးလိုတယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကပြောဆိုလိုက်ပါတယ်ဘိုခွာရန်အဖွဲ့ဘက်ကစိတ်ကြယုံကြည်ရတဲ့ခေါင်းဆောင်မှုတစ်ရက်ရှိနေပြီးဒီမိန်းကလေးငယ်တွေဘယ်မှာရှိနေတယ်လဲဆိုတာကိုပြောဆိုမယ်ဆိုရင်ကြိုတင်သတ်မှတ်ချက်တွေမရှိဘဲစိတ်ဆက်ညှိနှိုင်းကြဖို့ကျွန်တော်တို့ကမ်းလှမ်းပါတယ်လို့နိုင်ဂျီးရီးယားသမ္မတကပြောဆိုပါတယ်ဖမ်းဆီးထားတဲ့အမျိုးသမီးငယ်တွေကိုလိင်ပိုင်းဆိုင်ရာကြေးကျုံနေအဖြစ်ဒါမှမဟုတ်လဲအသေးခံဘုံခွဲသမားတွေအဖြစ်ဘိုကိုဟာရန်အကြမ်းဖက်အဖွဲ့ကအသုံးပြုမှာကိုစိုးရိမ်နေကြပါတယ်
တရုတ်နိုင်ငံဟာသူ့ရည်ရဲကိုနောက်ဆုံးပေါ်ခင်မီနီးပညာရည်နဲ့တဟုန်တို့ချဲ့ထွင်လာတဲ့အနေနဲ့ဒုတိယမြောက်လေရင်တင်သင်္ဘောကိုစတင်တည်ဆောက်နေပြီလို့ဒီကနေ့မှကြေညာလိုက်ပါတယ်ပြည်ရင်းကနီးပညာရှင်တွေရဲ့ကြိုးပမ်းအားထုတ်မှုနဲ့နိုင်ငံအရှေ့မြောက်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ဒါလီယန်မှာဒီလေရင်တင်သင်္ဘောကိုတည်ဆောက်နေတာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရယန်ယူဂျွန်ကပြောပါတယ်တရုတ်နိုင်ငံရဲ့ပထမဆုံးလေရင်တင်သင်္ဘောလီယာဝိုနင်းကိုတော့1998ခုနှစ်မှာယူကရိန်းနိုင်ငံကဝယ်ယူခဲ့ပြီးတရုတ်မှာပြုပြင်မွမ်းမံခဲ့တာပါ2012ခုနှစ်မှာအဲ့ဒီသင်္ဘောကိုတရုတ်နိုင်ငံရေရက်မှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံက2013ခုနှစ်တုန်းကဘာသာရေးအယူဆွဲကင်းလွတ်တဲ့ဘလော့ဂါတဦးကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဘင်္ဂလားဒေ့ရှ်တရားရုံးကလူနှစ်ဦးကိုတည်တံချမှတ်လိုက်ပြီးတခြားသူ6ဦးတို့ကိုထောင်ဒဏ်ချမှတ်လိုက်ပါတယ်။ဘာသာရေးစော်ကားမှုဆွဆွဲချက်နဲ့စာရေးဆရာတွေကိုချင်းချောက်မှုအကြမ်းဖက်တိုက်ခိုက်မှုဖမ်းဆီးမှုတွေနှစ်နဲ့ချီဖြစ်ပွားခဲ့တဲ့အတောအတွင်းဘလော့ဂါအာမက်ရာဂျစ်ဟိုက်ဒါကိုသူ့ရဲ့အနီးအနားမှာတိုက်ခိုက်သူတစုကဓာတ်ရီနဲ့တိုက်ခိုက်တပ်ဖြတ်ခဲ့ကြတာဖြစ်ပါတယ်။ တက္ကမြို့တော်တရားရုံးခွန်အဖွဲ့ကចောင်းသားနှစ်ဦးကိုတည်တံပေးလိုက်ပြီးနောက်တဦးကိုတော့မျက်ကွယ်တည်တံချမှတ်လိုက်တာဖြစ်ပါတယ်။တရားခဏအဖြစ်ဆွဆွဲခံရသူတဦးကိုတော့ထောင်ဒဏ်တစ်သက်ချမှတ်ပြီးကျန်တဲ့သူတွေကတော့ထောင်ဒဏ်3နှစ်ကနေ10နှစ်ကြာအသီးသီးချမှတ်ခံရပါတယ်ရှင်
။လွန်ခဲ့တဲ့လကလူပေါင်း130လောက်တည်ဆုံးခဲ့တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်နေတယ်လို့တန်တရားရှိထားတဲ့အသက်22နှစ်အရွယ်အမျိုးသားဦးကို Belgian ရဲတွေကဖမ်းဆီးလိုက်ပါတယ်။အကြံဖက်ဝါရဆွဲကိုင်းပြီးတပ်ဖြတ်မှုနဲ့အကြံဖက်အုပ်စုတွေရဲ့လှုပ်ရှားမှုတွေမှာပါဝင်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဘယ်ဂျီယံနိုင်ငံသားကိုဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ကဒီကနေ့မှကြေညာလိုက်ပါတယ်။ပါရီမြို့ကအကြံဖက်တိုက်ခိုက်မှုမှာပါဝင်သူတွေနေထိုင်တဲ့ဘရက်ဆဲလ်မြို့ရဲ့ဒီမိုလင်ဘစ်အရက်မှာသူ့ကိုထိန်းသိမ်းလိုက်တာပါ။ရှာဖွေမှုတွေအတွင်းမိုဘိုင်းဖုန်းဆယ်လုံးလောက်ကိုသိမ်းဆည်းရမိတယ်လို့ AP သတင်းတရက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံလန်ဒန်မြို့စီပြန်တန်းနေတဲ့အိန္ဒိယလေချောင်းလိုင်းကလေရင်ပေါ်မှာလိုက်ပါလာတဲ့ခီးသည်တွေကြွက်တကောင်ကိုလေရင်ပေါ်မှာတွေ့ရှိခဲ့ပြီးတဲ့နောက်လေရင်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းမြို့စီနောက်ချောင်းပြန်လှည့်ခဲ့ရတယ်လို့လေချောင်းလိုင်းကဒီကနေ့ကြာသပတေးနေ့မှာပြောဆိုပါတယ်။ကြွက်ကိုမတွေ့ရပေမဲ့ခီးသည်တွေဘေးကင်းမှုအတွက်စဉ်းစားပြီးလေရင်မှုကမနေ့ဗုဒ္ဓဟူးနေ့ကလေရင်ကိုမွန်ဘိုင်းမြို့စီပြန်လှည့်ခဲ့တာလို့အိန္ဒိယလေချောင်းလိုင်းရဲ့ကြေညာချက်ကဖော်ပြပါတယ်။ခီးသည်တွေကိုတခြားလေရင်တစ်စင်းနဲ့လန်ဒန်မြို့ကိုပြန်တန်ပို့ဆောင်ခဲ့ပါတယ်။ကျွတ်တွေ့ခဲ့တဲ့ဆိုတဲ့လေရင်ကိုတော့နောက်ထပ်ပြန်တမ်းမှုတွေမလုပ်ခင်တန့်ရှင်းရေးလို့စစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။လေရင်အစေးပိုင်းနေတဲ့ဝါယာကျိုးတွေကိုကျွတ်ကြိုက်ခံရလို့ပျက်စီးမှုရှိမရှိဆိုတာနဲ့လေရင်ပေါ်မှာကျွတ်ကင်းရှင်းရေးအတွက်ပြုပြင်ထိမ့်သိမ်းရေးလုပ်သားတွေကတေးကြစစ်ဆေးမှာဖြစ်တယ်လို့လည်းလေချောင်းလိုင်းအရာရှိကပြောပါတယ်။လုံငွေပြနေတဲ့အိန္ဒိယနိုင်ငံပိုင်းလေချောင်းလိုင်းဟာတရက်ထက်မှပဲနောက်ထပ်မတော်တဆမှုနှစ်ခုနဲ့လည်းကြုံတွေ့ခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မသိငီထိုင်တို့ကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့ဒီ2015ခုနှစ်အတွင်းမြန်မာနိုင်ငံမှာတိတိတသာပြောင်းလဲဖြစ်ပေါ်ခဲ့တဲ့အကြောင်းအရာစုစည်းတင်ပြချက်ကိုနားဆင်ရပါမယ်2015ခုနှစ်အတွင်းမြန်မာနိုင်ငံမှာအရေးကြီးတဲ့အပြောင်းလဲနဲ့ဖြစ်ရတွေဖြစ်ပေါ်ပေါက်ခဲ့ပြီးမြဲဒီဖြစ်ရတွေကနေအကောင်းဘက်ကိုဦးတည်တဲ့ရလတွေပေါ်လာဖို့ကတော့စောင့်နေရဆဲဖြစ်တဲ့အကြောင်းဦးကျော်စင်သားကသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
တော်ရရှိမှာချာ2015ခုနှစ်ဟာမြမသမိုင်းမှာအင်မတန်ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ဆယ်စုနှစ်ပေါင်းများစွာဆက်အာဏာရှင်စနစ်အောက်ကြောက်ရွံ့နေခဲ့ပြီးတဲ့နောက်ပါတီစုံအထွေထွေရွေးကောက်ပွဲကြီးတရားကျင်းပနိုင်ခဲ့တာဟာဒီနှစ်ရဲ့ထူးခြားချက်တရဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အဓိကပြဿနာကြီးနှစ်ရဖြစ်တဲ့တိုင်းရင်းသားပြဿနာနဲ့ဒီမိုကရေစီဖြစ်ထွန်းရေးတို့အတွက်အပြေဟုတ်မဟုတ်ဆိုတာကိုတော့ယတိပြတ်မပြောနိုင်သေးပါဘူးတိုင်းရင်းသားပြဿနာပြည်လဲရေးအတွက်လှုပ်ဆောင်ကြိုးပမ်းမှုတွေကိုတော့2015ခုနှစ်မှာခက်ဆစ်ဆစ်တွေ့လာရပါတယ်အရင်သားတွေအဓိကလူကြီးနေတဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိစ္စကိုအစိုးရဘက်ကလက်ခံဖို့တွန့်ဆုတ်နေပါတယ်။ဖက်ဒရယ်မူကတော့ရေပူရအဖြစ်လက်ခံတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးပြီးတော့ရလာတဲ့သဘောတူညီချက်နဲ့အညီအကောင့်ထဲပေါ်သွားမယ်လို့ဆိုနေပါတယ်။တိုင်းရင်းသားတွေကတော့အာဏာပိုင်တွေအနေနဲ့သူတို့လူကြီးနေတဲ့ပုံစံကိုလက်ခံမဲ့ပုံမပေါ်ဘူးလို့တွက်နေကြပါတယ်။တိုင်းရင်းသားခေါင်းဆောင်တို့ဖြစ်တဲ့နိုင်ငံသားကတော့အခုလိုသုံးသပ်ပြောဆိုပါတယ်
။သူရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးကြားမှာဖြစ်ပေါ်နေတဲ့လက်နက်ကိုင်တိဆက်ကနိုင်ငံရေးပြဿနာပေါ်မှာအခြေခံတာဖြစ်တယ်။ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြင့်တွေ့ဆုံမှုတွေ့လို့ဖြေရှင်းရန်လက်နက်ကိုင်တိဆက်ကကိုဥစွာရက်ဆဲဖို့လိုပါတယ်။တိုက်ပွဲတွေဆက်ဖြစ်နေရင်တွေ့ဆုံတွေ့လို့ပွဲဟာအောင်မြင်မှုတွေပဲပါ
မြန်မာနိုင်ငံရဲ့ပြဿနာပြည်လဲရေးအတွက်အဓိကကြတဲ့ခေါင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးပွဲကိုလည်း2015ခုနှစ်ဦးပိုင်းမှာကျင်းပခဲ့ပါတယ်။ဒါပေမဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးဆွေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့လွှတ်တော်တွင်တိုင်းရင်းသားပါတီတွေကိုကိုစားပြုတဲ့ဒေါက်တာအင်းမောင်တို့ရဲ့ဆွေးနွေးပွဲကဘာအဖြစ်မှပေါ်ထွက်မလာခဲ့ပါဘူး။ဒီဆွေးနွေးပွဲအတွင်းလူတွေအများဆုံးစိတ်ဝင်စားခဲ့ကြတာကတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ရဲ့အပြုမှုဆက်ဆံရေးပဲဖြစ်ပါတယ်။တွေ့ဆုံပေမဲ့ဘာမှအနစ်စရာမရှိဘူးဆိုတဲ့ကြောင့်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြန်ပြောခဲ့ပါတယ်။2015နှစ်ဦးပိုင်းမှာမြန်မာနိုင်ငံရဲ့ပြဿနာတွေအတွက်အပြစ်မထွက်ပဲရှိနေစေဖြစ်တဲ့အပြင်အနှုတ်လက္ခဏာပြတဲ့ဖြစ်ရပ်တွေတောင်ဖြစ်ပေါ်လာခဲ့ပါတယ်။တိုင်းရင်းသားတွေအတွက်ပြည်တွင်းမှာသမဂ္ဂပြည်ပဆက်ဆံရေးကိုပါထိခိုက်စေတဲ့ပြဿနာတရက်ကတော့ကုကံပြဿနာပဲဖြစ်ပါတယ်။ယခင်စစ်အစိုးရနဲ့အပေးအယူမတည့်တော့လို့မောင်းထုတ်ခံနေခဲ့ရတဲ့ဖုန်ကြားရှင်ရဲ့တပ်ဖွဲ့တွေဟာဖေဖော်ဝါရီလ15ရက်နေ့ညမှာ မော်တော်ကြီးအများအပြားကိုအသုံးပြုပြီးလောက်တိုင်းမျိုးအတွင်းဝင်ရောက်လာကြပါတယ်။အငိုက်ဖမ်းတိုက်ခိုက်ခဲ့တဲ့အတွက်အစိုးရတပ်ကအရာရှိစစ်တီအများအပြားကြာဆုံးခဲ့ရပါတယ်။ဒီတိုက်ပွဲမှာအငိုက်မိတော်တဲ့အတွက်မြန်မာစစ်တပ်အဖို့ဂုံတိတ်ကအထူးကြာဆင်းခဲ့ရတဲ့အပြင်တရုတ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်ပြဿနာတရုတ်ဘက်ကိုကြီးစံကြားရောက်ပောက်ကွဲပြီးလူတွေသေဆုံးခဲ့ရတဲ့ပြဿနာတွေကြောင့်မြန်မာတရုတ်ဆက်ဆံရေးကိုလည်းထိခိုက်ခဲ့ရပါတယ်
။ဟိုဗမာလူမျိုးတွေကိုအခုမှမဟုတ်ပါဘူး။တော်တော်ကြာကြာကလေးကဟိုတရုတ်လူမျိုးတွေဘက်ကတော်တော်ခံစားချက်မကောင်းနေတာရှိပါတယ်။ဒါဟိုသူတို့တရုတ်ရဲ့မီဒီယာတွေမှာလူမှုရေးကွန်ရက်တွေမှာအများကြီးတက်နေပါတယ်။ကိုးကန်လူမျိုးတွေဥဖုံကြားဆန်းလို့ကိုးကန်လူမျိုးဟာယူနန်မျိုးဆက်တွေဖြစ်တယ်။လွန်ခဲ့တဲ့နှစ်ပေါင်း300လောက်ကမှသူတို့ကဒီဘက်ကနေပြီးဟိုဘက်ကိုပြေးသွားကြတာတွေဖြစ်တာ။အဲ့ဒါကြောင့်မလို့ဒီဘက်ဟိုဘက်ဆွေမျိုးတွေရှိကြတယ်ဆိုတာအမှန်ပဲ
မြန်မာတရုတ်ဆက်ဆံရေးစောင့်ကြည့်လေ့လာသူဒေါက်တာဒေါ်လှကျော်စောပြောတော်တာဖြစ်ပါတယ်ဖြစ်ရတဲ့ဆက်ဆက်ပြီးမြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးအလားအလာကိုအမျိုးမျိုးသုံးသပ်ပြောဆိုနေကြခြင်းမှာရုတ်တရက်ပေါ်ထွက်လာခဲ့တဲ့သတင်းတရားကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တရုတ်ပြည်ကိုသွားရောက်တဲ့ကိစ္စပဲဖြစ်ပါတယ်နိုင်ငံတော်အကြီးအကဲအဲ့ဒါတော်များကလက်ခံကျူဆိုတဲ့အဆောင်အယောင်အစဉ်တန်းမျိုးနဲ့တိုက်ခံခေါင်းဆောင်လို့တောင်အတိုင်းအတိုင်းသတ်မှတ်နိုင်တဲ့လွှတ်တော်အမတ်တူဖြစ်သူဒေါက်ဆန်းစုကြည်ကိုတရုတ်သမ္မတကဖိတ်ကြားကြိုဆိုခဲ့တဲ့ဒီဖြစ်ရဟာဒေါက်ဆန်းစုကြည်ရဲ့အနာဂတ်လားလားကိုရှေ့ပြေးနမိတ်ပြလိုက်တယ်လို့ပါပဲမကြာခင်သူမအနာရလာတဲ့အခါနှစ်နိုင်ငံဆက်ဆံရေးပြလဲစေဖို့တရုတ်တို့ဘက်ကကြိုတင်အချက်ပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကတညီတညွတ်ထဲဆွေးခဲ့ကြပါတယ်2015အစောပိုင်းအနုလက္ခဏာဖြစ်ရနောက်တစ်ခုကတော့ပညာရေးစနစ်ပြုပြင်ဖို့ညဉ့်ညံ့စွာဆန္ဒပြတောင်းဆိုတဲ့အကြောင်းသားတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ကိစ္စပဲဖြစ်ပါတယ်။ February လမှာစတင်ခဲ့တဲ့ဒီအကြောင်းသားလှုပ်ရှားမှုကတနင်္ဂနွေကိုပြန့်နှံ့သွားခဲ့ပါတယ
်။ကျွန်တော်တို့ကျောင်းသူကျောင်းသားတွေအကြမ်းဖက်ဖြိုခွဲမှာမလိုလားဘူး။ဒါပေမဲ့ကျွန်တော်စိုးရိမ်တာတော့မဟုတ်ဘူး။မလိုလားတာ။ဘာလို့လဲဆိုတော့ကျွန်တော်တို့အကြမ်းဖက်ဖြိုခွဲလို့ရှိရင်ကျွန်တော်တောင်းဆိုနေတဲ့ဒီမိုကရေစီပညာရေးကိုဒါရောအစိုးရဘက်ကမျက်ကွယ်ပြုလိုက်တာဖြစ်တယ်။
2022ခုနှစ်ကနေဒီကနေ့ဒီစစ်အာဏာရှင်ရဒုက္ခပြီးခဲ့တယ်ဒီကနေ့ထိလည်းတက်တော်ထဲမှာဖွဲ့စည်းပုံထဲမှာပါအာဏာကိုအတင်းအဓမ္မသွတ်သွင်းပြီးတော့တိုင်းပြည်ကိုအာဏာသိမ်းတာအားလုံးပြတ်နေပါပဲ
ဒီဆန္ဒပြတဲ့အကြောင်းသားတွေမလအတွင်ရငူကိုချစ်တက်လာတဲ့အခါလုံလုံရေးတော်ဖွဲ့ဘူးတွေကအကျန်းဖက်ရိုက်နှက်ဖမ်းဆီးကြရတာဖြစ်ပါတယ်အကြောင်းသားတွေရဲ့မှန်ကန်တဲ့တောင်းဆိုချက်တွေကိုအာဏာပိုင်တွေလက်မခံနိုင်တာသူတို့တွေအတိတ်ကကျူးလွန်ခဲ့တဲ့ကျောင်းသားသက်ဖြတ်မှုတွေရဲ့တဆေချောက်လှန့်ခြင်းခံရလို့ပဲဖြစ်တယ်လို့ကျောင်းသားခေါင်းဆောင်ဟောင်းတချို့ကမှတ်ချက်ပေးပြောဆိုခဲ့ကြပါတယ
်။ကျောင်းသားနဲ့ပြည်တယ်ဘုရားတွေကလည်းကျွန်တော်တို့ကျောင်းသားဆိုတာကျွန်တော်တို့ကျောင်းသားဘဝမှာ10နှစ်ကျော်တမကလူလာတာပဲကျွန်တော်တို့ကညာလူလိုဆက်ဆံတာမဟုတ်ပါဘူးကျွန်တော်ကျောင်းသားတွေက genuine freedom ကိုလိုချင်တယ်လွတ်လပ်မှုကိုလိုချင်တယ်အဲ့ဒါကိုကျွန်တော်တို့ကနားလည်မှုယူရပါတယ်ဗျာဘုရားကတဆေချောက်နေတာကကျွန်မကျောင်းသားတွေလည်းတီတက်ခဲ့တော့အခုအဲ့ဒီအိစားနဲ့ကြောက်နေတာဗျာသမက်ကဆိုရင်သူကတစ်ချေတော့ထင်နေတာဗျာသမက်ကဆိုတာခေါ်တော့သူကပါဗျာဟုတ်က
ဲ့
နားလည်းကြောက်သွားလို့မဆလာအဟောင်းနေကိုပြောနေတယ်ဗျာ
တိုင်းရင်းသားတွေလူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်မလာအောင်တားဆီးထားတဲ့တုံးမတွေကပြင်ဆင်ခွင့်မပေးပဲဆက်လက်ရွေးကောက်ခံမဟုတ်တဲ့တမတော်သားကူစလရီပေချလာခြင်းဟာလေစစ်မှန်တဲ့ဒီမိုကရေစီပေါ်ဆောင်ရေးအယော့သွားစီတဲ့ဖြစ်ရတခုပါပဲထုကိုစလဲမစ်ယန်ဟီလီကိုမစိုးရင်ဆရာတော်မဘာသာဥဝီရီသူကကြမ်းတမ်းတဲ့စကလုံးသုံးနှုန်းပြီးဝေဖန်ခဲ့တဲ့အတွက်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇိုင်ဒ်ရိုက်အယ်ဟူစိန်ကဒီကိစ္စကိုချုပ်ချာဖို့တောင်းဆိုလိုက်တဲ့သတင်းဖြစ်ပါတယ်မစ်ယန်ဟီလီစစ်တွေကိုရောက်ရှိလာတဲ့အခါမှာထောင်နဲ့ချီတဲ့ဒေသခံပြည်သူများကလည်းလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမှာသမ္မတဦးသိန်းစိန်နဲ့လွှတ်တော်ဥက္ကဋ္ဌဦးရှင်ပန်းတို့ရဲ့ရှင်ပြိုင်မှုကပုံမထင်ရှားလာနေပါတယ်။ဝေဖန်သုံးသပ်ချက်တွေအမျိုးမျိုးနဲ့ခံမှန်းပြောဆိုချက်တွေလည်းပေါ်ထွက်လာခဲ့ပါတယ်။ဒီလိုသုံးသပ်ခံမှန်းနေရတဲ့အတိုင်းပါပဲ။2015ခုဩဂုတ်လလယ်ပိုင်းတနေ့မှာတော့တကယ်ဖြစ်လာခဲ့ပါပြီ။ထိုနေ့ကညာကြီးမင်းကြီးအချင်းကြံ့ခိုင်ရေးပါတီဌာနချုပ်မှဘိုးကော်မတီအစည်းအဝေးတရားကိုအပူတပြင်းခေါ်ယူပြီးသုရဦးရှင်ပန်းကိုပါတီဥက္ကဋ္ဌရာထူးကအင်အားသုံးဖြုတ်ချခဲ့ပါတယ်။ပါတီဌာနချုပ်အဆောင်တွင်မှရှိနေသူတွေတဆောင်နဲ့တဆောင်မကူရလို့ထိန်ချုပ်ထားပြီးလက်နက်ကိုင်းရဲတွေရဲ့စောင့်ကြည့်မှုအောက်မှာဥရှင်မန်းကိုယာထုကစွန့်စီခဲ့ပါတယ်။အဲ့ဒီနောက်နေအခြေချုပ်သဘောမျိုးခိတ္တချထားခဲ့ပါတယ်။ဒီမိုကရေစီဖော်ဆောင်ပြနေပါတယ်ဆိုတဲ့အနာရပါတီရဲ့ဒီမိုကရေစီကင်းမဲ့ပြီးအနာရှင်ဆန်သောဒီလောက်ရဟာမြန်မာပြည်သူတွေတမကကဘာကပါလက်ညှိုးထိုးစရာဖြစ်လာခဲ့တယ်လို့ နောက်တက်လာတဲ့လူတိုင်းနဲ့ခေါင်းဆောင်တချို့နဲ့အတူကြံ့ခိုင်ဖုံဆွေးရေးပါတီကလည်းလွန်စွာသိခါကြဆင်ခဲ့ရပါတယ်။အဲဒီကလာဝန်ကျင်မှာပဲလူတွေစိတ်ဝင်စားခဲ့ကြတဲ့ကြံ့ခိုင်ရေးပါတီရဲ့တခြားဖြစ်ရပ်တစ်ခုကတော့သူတို့ပါတီမှာအစင်အဝါကြီးမားလာတဲ့ဗဟုအကြံပေးပုဂ္ဂိုလ်ဦးအောင်တောင်ကွယ်လွန်သွားတဲ့တရင်ပဲဖြစ်ပါတယ်။အဲဒီနောက်မှတော့လူတိုင်းမျှော်လင့်ဆောင်စားနေကြတဲ့အထွေထွေရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကိုအတိအကျသိလာခဲ့ရပါပြီ။မစ်ဆွေစီယုံကွင်းတလသာပေးထားတဲ့ဒီရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစတင်လှုပ်ရှားလာကြပါတယ်။နေရာကန့်သတ်ချက်လူထုပရိသတ်အရေးအတွက်ကန့်သတ်ချက်စတဲ့ကန့်သတ်ချက်တွေကြောင့်မကျေနပ်သံတွေညှိတွတ်သံတွေလည်းကြားခဲ့ရပါတယ်။ဒီရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့နိုင်ငံတကာအဖွဲ့တွေကိုဖိတ်ကြားပါမယ်လို့အစိုးရကကြေညာထားသည့်တိုင်အောင်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားဆိုတာလူတိုင်းသံတရားဝင်နေခဲ့ရတာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ရပါစေမယ်ဆိုပြီးအကြင်ကြီးအမှတ်ခံခဲ့ပါတယ
်ကျွန်တော်ဘက်ကတော့ဟုတ်လားလွတ်လပ်တရားမျှတဲ့ရွေးကောက်ပွဲကြီးဖြစ်ကိုဖြစ်မယ်ကျွန်တော်တိုင်နေတဲ့နေမယ်ခဲလို့ချင်းချက်ကမင်းနဲ့ဇုံမယ်တိုင်လာရင်ဥပဒေနဲ့ညီဆုံးပြမယ်ကျွန်တော်ဥပဒေညီဆုံးပြ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးတော့ကျင်းပတယ်ဆိုကြတဲ့တရားမျှတဖို့ဆိုတာမဖြစ်နိုင်တော့ဘူးလွတ်လွတ်လပ်လပ်မဲ့ပေးခွင့်ရှိမယ်မရှိဘူးဆိုတဲ့အချက်တွေကိုပဲကြည့်ပြီးစောင့်ကြည့်ရတော့မှာဖြစ်တယ်လို့အမေရိကန်ဘက်ကယူဆနေကြတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်ထူနာကတော့
we think that a credible parliamentary election will serve as an important step
ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတဖို့ဆိုတာဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတယ်ဆိုတာကိုထောက်ပြပြီးအမေရိကန်ပြည်ထောင်စုအနေနဲ့ရွေးကောက်ပွဲအောင်မြင်ရေးအတွက်ထောက်ပံ့ကူညီသွားမယ်ဆိုတာကတိပေးပြောကြားသွားခဲ့ပါတယ်ရွေးကောက်ပွဲအကြုံမှာနိုင်ငံတကာအစဉ်တစိုက်ထောက်ပြဝေဖန်ခဲ့တဲ့ကိစ္စတရားကတော့ရခိုင်ပြည်နယ်အနောက်ချမ်းကယာယီစစ်တေကန်ကပ်ပြားလို့ခေါ်တဲ့အဖျူယံကတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်နဲ့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေကိုရွေးကောက်ခံပိုင်ခွင့်ပိတ်ပင်ထားတဲ့ကိစ္စတွေပဲဖြစ်ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးကတော့အမေရိကန်ပြည်ထောင်စုမှာကော Green Card ကိုင်ဆောင်သူတွေမဲပေးခွင့်ရပါရလားလို့နယူးယောက်မြို့မှာကျင်းပတဲ့နိုင်ငံသားဆက်ဆံရေးကောင်စီဆွေးနွေးပွဲမှာပြန်လည်မေးခွန်းထုတ်ခဲ့ပါတယ
် because I don't know whether the green card holder in United States are allowed to give votes in the
ရွေးကောက်ပွဲကျင်းပရနိကလာရနဲ့အမျှမဲစင်မှားယွင်းမှုတွေအငင်းပွားမှုတွေပိုးပိုကြားလာရပါတယ် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကမဲစင်မှားယွင်းမှုတွေနဲ့ပတ်သက်လို့ကော်မရှင်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြပါတယ
်မဲစင်ထောက်တာအခြေအနေဖြစ်ပြီးဖတ်ရေးပါအားလုံးသိရမတဲ့ပြမလို့တစ်ဆယ်လေးလေးနဲ့ဒီကကျွန်တော်ပါတီတစ်ခုတည်းပဲလက်ရှိဝင်ပေးချဆက်တယ်စစ်တမအမားတွေများတယ်အမားနေတဲ့မြို့တွေက30ခန်းလို့အမားများတဲ့မြို့တွေက80ခန်းလို့ကျွန်တော်တွေ့လို့ဒေတာပြပြီးအဲ့တော့ဒုတိယကြိမ်ဆိုလို့ရှိရင်ပုံမှန်ရမှာတတိယကြိမ်ဆိုလို့ရှိရင်ခုနောက်ဆုံးကြိမ်ဆိုလို့ရှိရင်အမားအနေနဲ့ဖြစ်တာအခုကဘာဖြစ်လဲဆိုရင်နောက်ဆုံးဖြစ်တဲ့လက်ရှိကအမားဆုံးဖြစ်တယ်ဒါပါလေနိုင်ငံကထောက်ခံတွေကတော်လာတမောင်းနေစတူတော်ရရတာရှိတယ်။အစိုးရပတိကဒီလေ60လောက်ရှိတယ်ပြောတယ်။ဒီပတ်သက်ရေပုံခံပြီးတော့မှတလောကရည်စုံထား30ခန်းလုံးပဲ။တာဝန်ကြီးရဲ့စကားဒါတာဝန်ကြီးရဲ့စကားလားတာဝန်ရဲ့စကားလား
။ကျွန်တော်တို့တွေ့ရဝိုင်းကူတဲ့အနေနဲ့သင်ကြတယ်။ဒါမှမပြင်းမနဲ့ကြံတယ်။ဒီလိုမျိုးနဲ့လည်းဒီတိုင်းပဲမှပြောနေတာ။အဲ့တော့ကျွန်တော်တို့ဟာကျွန်တော်တို့ဘက်ကတော့ဒါလိုအပ်တာသင်ပြမယ်။ကျင်းပြလို့မရရင်လည်းတခြားနီလာတခြားနီလာတော့တခြားမဟုတ်ပါဘူးကျွန်တော်တို့အားလုံးကမင်းရုံမှာကိုယ်စားလှယ်ကြီးရှိမယ်ကိုယ်စားလှယ်ကြီးလက်ထဲကိုဒီအမားရင်စင်အသာမဲလာပြီးလိမ့်ရှင်မှာထပ်ပြီးတန်းကုန်မှာအဲ့တော့ကျွန်တော်တို့ဒီလာမယ့်ရွေးကောက်ပွဲအတွက်တရားမျှတမှုဆိုတာကျွန်တော်တို့အတော်မျှော်လင့်မှုအခြေအနေသိရှိရှိ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေဖြစ်ကြတဲ့ဥဝင်ထိန်နဲ့ဥညာဝင်းတို့ပြောကြားသွားကြတာဖြစ်ပါတယ်။တိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားဒေသတချို့မှာလည်းရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကြေညာခဲ့ပါတယ်။တကယ်တော့သမ္မတဦးသိန်းစိန်အစိုးရဟာရွေးကောက်ပွဲမတိုင်ခင်ပြည်လုံးကျွတ်အပြစ်ခတ်ရစဲရေးစာချုပ်တရက်ကိုလက်မှတ်ရေးထိုးနိုင်အောင်အပြင်းအထန်ကြိုးစားနေကြတာပါ။သို့တော်လည်းပဲတိုင်းရင်းသားအင်အားစုတွေနဲ့တပ်မတော်တို့အကြယုံကြည်မှုမတီးဆောက်နိုင်ကြတဲ့အတွက်အစိုးရလုတ်ပြကျင်နေတဲ့ပြည်လုံးကျွတ်အပြစ်ရစဲရေးကိစ္စဟာထင်တိုင်းမပေါက်ဖြစ်နေခဲ့ရပါတယ်
။တိုင်းရင်းသားနိုင်ငံကိုအားလုံးမပေါ်မနေနေပြီကနဦးရှိလေးနေတော့ပေါင်းရှေ့ဆက်သွားပြီအစင်းသိမ့်ဖြစ်နေတဲ့အခွက်တွေနဲ့ဒီလိုဥစွာအခုလိုလက်မှတ်ရေးထိုးဖို့ချုပ်ဖြတ်ခဲ့ဖြစ်ပါတယ်။ဒါပေမဲ့တောင်ရှိနေသေးတဲ့အခွက်တွေပေါင်းနိုင်ရေးကိုကျွန်တော်အားလုံးဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။တို့တို့ကလည်း တကားဖွင့်ထားပါတော့
နောက်ဆုံးသဘောတူညီချက်လက်မှတ်ရေးထိုးကြတဲ့အခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ပဲပါဝင်လက်မှတ်ရေးထိုးပြီးကြံတဝက်လောက်ကလက်မှတ်မထိုးခဲ့ကြပါဘူးအဲပိုးဆိုးတာကလက်မှတ်မထိုးဖြစ်တဲ့အဖွဲ့တချို့နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းပါပဲဒီလိုတိုက်ပွဲတွေကိုအကြောင်းပြပြီးရွေးကောက်ပွဲကိုများရွှေဆိုင်လေမလားလို့တချို့ကကြံဖန်ဆိုရင်နေကြတဲ့အချိန်မှာပဲချင်းပြည်နယ်စကိုင်းတိုင်းစားတဲ့ဒေသတချို့မှာရေကြီးမြေပြိုမှုတွေဖြစ်ခဲ့တဲ့အတွက်ဆိုပြီးရွေးကောက်ပွဲကိုရွှေဆိုင်မယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုသူကဆိုင်းမစင်ဘုံစင်ပြောကြားလိုက်ပါတယ်အဲ့ဒီပြောကြားချက်ကိုမကြခင်မှာပြန်လဲရုပ်သိမ်းသွားခဲ့ပြီးမြဲဒီလူတွေပြောတာဘာမှအတူယူလို့မရပါလားဆိုပြီးလူလူကရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးတထိတ်ထိတ်ဖြစ်ခဲ့ကြပြန်ပါတယ်အထူးသဖြင့်ပြပရောက်မဲဆန္ဒရှင်တွေမဲစင်းတွေအမှားမှအယုံယင်ဖြစ်နေတာကိုထောက်ပြပြီးအစကတည်းကမယုံကြည်ဖြစ်နေရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြားနေမှုကိုအကြည့်ကျဲမေကွန်ထုတ်စရာဖြစ်ခဲ့ပါတယ်မဲဆွဲကြတဲ့နေရာမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောင်းလဲခြင်းတံပီးလို့တွေးကြော်ခဲ့ပါတယ
်ဒီရွေးကောက်ပွဲဟာကျမတို့နိုင်ငံရဲ့အပြောင်းလဲအတွက်ကြီးမားတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်ဒီလိုအခွင့်အရေးဆိုတာသမိုင်းမှာတစ်ခါတလေမှပေါ်ရောက်ပေါ်လာတဲ့အခွင့်အရေးပါဒီအခွင့်အရေးကိုကျမတို့မိမိရရကင်ပြီးတော့မှန်ပါကန်ကန်သုံးဖို့ဆိုတာဟာနိုင်ငံသူနိုင်ငံသားများအားလုံးရဲ့တာဝန်ဖြစ်ပါတယ်လို့ကျမအနေနဲ့သတိပေးချင်ပါတယ
်အနာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနိုင်ငံတော်သမ္မတဦးသိန်းစင်ကတော့ပြောင်းလဲနေပြီပဲဒါနဲ့ပြောင်းလဲခြင်းသေးတယ်ဆိုရင်တော့ဘက်ကဘက်ကွန်မြူနစ်တွေကိုသွားဖို့ပဲကြံတော့တယ်လို့ဆိုခဲ့ပါတယ်ရွေးကောက်ပွဲနိကလာခြင်းမှာအကြံဖက်မှုအနည်းငယ်ရှိခဲ့တာကလွယ်လို့ကြည်ကျတဲ့အဟံအတားမျိုးတွေမရှိခဲ့ပါဘူးအဒီလိုနဲ့ပဲနိုဝင်ဘာ၈ရက်နေ့ကိုရောက်ရှိလာခဲ့ပါပြီ။မဲယုံကိုသွားရောက်မဲဆန္ဒပြည်သူတွေအရေးအတွက်ဟာခံမှန်းထားရတဲ့ပုံမှုများပြခဲ့ပါတယ်။တနိုင်ငံလုံးမဲဆန္ဒပြည်ပိုင်ခွင့်ရှိသူ32သန်းကျော်ရှိရတဲ့70ရာခိုင်နှုန်းလောက်လာရောက်မဲပြတယ်လို့သိရပါတယ်။ရွေးကောက်ပွဲနေ့ဟာလည်းအောင်းအောင်းမြင်းမြင်းငင်းငင်းကြံကြံပြီးဆုံးလွန်မြောက်သွားခဲ့ပါတယ်။ရလတ်တွေဟာလည်းမဲယုံအလိုက်မြို့နယ်အလိုက်ဇက်တိုက်ဆိုသူပေါ်ထွက်လာခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲရေးအတွက်အများအပြားနဲ့ရှေ့ကပြေးနေတဲ့အတွက်ပါတီထောက်ခံသူတွေဒီမိုကရေစီလူလားသူတွေဟာချင်းချင်းသေးသေးအောင်ပွဲခံနေကြပါတယ်အဲဒါကြောင့်ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြီးကထိန်ထိန်သိမ့်သိမ့်နေကြဖို့ပန်ကြားခဲ့ရပါတယ
်ကျမအနေနဲ့ဒီရွေးကောက်ပွဲမှာနိုင်ခဲ့တယ်လို့ယူဆရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုစရဲလောင်းနေနဲ့ပတ်သက်လို့ဂုံပြုတ်အချိန်တော့မရောက်သေးဘူးလို့ကျမပြောချင်ပါတယ
်ရွေးကောက်ပွဲအဆုံးနိုင်ကိုကော်မရှင်ကတရားဝင်မကြေညာသေးပေမဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရမှုပြက်ပြက်သားသားဖြစ်လာတဲ့အချိန်မှာတော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်သမ္မတဦးသိန်းစင်ကသူတို့အရှုံးကိုဝန်ခံပြီးအနိုင်ရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဂုဏ်ပြုကြောင်းထုတ်ပြန်ကြေညာခဲ့ပါတယ
်။ကျွန်တော်အစိုးရအဖွဲ့ကလည်းကြံ့ရှိနေတယ်။အစိုးရဆက်ကသာလာတယ်မှာဒီဆန်းမှုတွေကနေဦးတွေကလုံခြုံမှုတွေကပြတ်ထွက်ကြညာတိုင်းဆက်လက်ဆောင်ရွက်ပြီးအထွေထွေပြောင်းရေးကိုချောမှုရောဆောင်ရွက်ပါမ
ယ်။ဒီကြောင့်သူရွေးကောက်ပွဲကမရှင်ဥက္ကဋ္ဌဦးတင်အေးကတော့2015ရွေးကောက်ပွဲဟာငင်းငင်းချမ်းချမ်းနဲ့ပြီးဆုံးခဲ့တဲ့အကြောင်းအခုလိုညင်ညာခဲ့ပါတယ်
။2015ဦးလို့ထွေးတွေရွေးကောက်ပွဲကြီးဟာတင်းငင်းအေးချမ်းနဲ့ရွေးကောက်ပွဲဖြစ်တယ်။တင်းငင်းအေးချမ်းဆိုတာရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့ဆရာကိုတွေ့ရှိရမှာဖြစ်ပါလေ။
ဒါပေမဲ့2016ကြာမှာအာနာလွှဲပြောင်းပြင်မယ်လို့ပြဋ္ဌာန်းချက်ရှိနေတဲ့အတွက်ငင်းငင်းချမ်းချမ်းနဲ့ကြီးကြီးသားသားအာနာလွှဲပြပါမလားဆိုတာပြည်သူလူထုကစိုးရိမ်နေကြဆဲဖြစ်ပါတယ်။ဒီအချိန်မှာပဲဒေါအောင်ဆန်းစုကြည်ကနိုင်ငံတော်သမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လွှတ်တော်ဥက္ကဋ္ဌသုရဦးစီမန်းတို့နဲ့တွေ့ဆုံဆွေးနွေးဖို့ကန့်လန့်ခဲ့ပါတယ်။လက်ခံကြောင်းပြန်ကြားချက်တွေရရှိပြီးတဲ့နောက်သိကြစီတွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံကြတဲ့နေရာမှာဘာတွေဆွေးနွေးခဲ့ကြရလဲဆိုတာအတိအကျမသိရပေမဲ့တိုင်းပြည်အနာဂတ်အလားအလာခေါင်းအတွက်သဘောတူညီမှုရရှိခဲ့ကြရတယ်လို့သိရပါတယ်။ဒီအချိန်မှာစိတ်ဝင်စားစရာအကောင်းဆုံးသတင်းတစ်ခုဟာကောလာဟလအဖြစ်စတင်ပေါ်ထွက်လာခဲ့ပါတယ်။အဲ့ဒါကတော့အနာရှင်ဟောင်းဗိုလ်ချုပ်မှုကြီးအငိမ့်စာသန်းရွှေရဲ့မိကဒေါအောင်ဆန်းစုကြည်နဲ့တွားရောက်တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးအခိုင်အမာအတိမပြုတ်နိုင်သေးတဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးဟောင်းသန်းရွှေတို့နှစ်ဦးချင်းတွေ့ဆုံခဲ့တယ်ဆိုတဲ့သတင်းအတိအကျပေါ်ထွက်လာခဲ့ပါတယ်။ဦးသန်းရွှေကဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အနာဂတ်ထောင်ဆောင်ဖြစ်တယ်ဆိုတာအသိအမှတ်ပြုကြောင်းသတင်းတွေပေါ်ထွက်လာခဲ့ပါတယ်။ဒါကြောင့် 2008ဖွဲ့စည်းပုံအရာကန့်သတ်ထားတဲ့အတွက်ဒေါင်ဆန်းစုကြည်ဒီသမ္မတမဖြစ်နိုင်ဘူးဆိုတဲ့အချက်ကိုကျော်လွှားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေပေါ်ထွက်လာခဲ့ဖြစ်ပါတယ်။သို့တော်လည်းပဲအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကတော့ဘယ်သူ့ကိုသမ္မတအဖြစ်ရွေးချယ်မယ်ဆိုတာပဟေလိလုပ်နေစေဖြစ်ပါတယ်။
Never think of it. I'm going to
have Dawson Suji Kuranga ra su ni ne samara houp bi phit si ma houp bi phit si samara paw ga ni me phwa si la de asuya go su ku rain chi jet me lo yidi pyat pyo su tha ba de.
I have said if we are win and the NLD forms a government I will be above the president.
NLD asuya tet la pi de naw yin san ya me sain kho pu ri ga ro mya pyat la ba de. ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားတွေလူချင်းတွေစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆယ်စုနှစ်နဲ့ချီပြီးခြားစားပျက်စီးယိုယွင်းချိနဲ့လာခဲ့တဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ရေးစတာတွေသာမကလောလောဆယ်မှာမျက်ဝါးထင်ထင်တွေ့နေရတဲ့ကိစ္စတစ်ခုကတော့နိုင်ငံရဲ့သယံဇာတတွေပြုံးတိလာတဲ့အန္တရာယ်ပဲဖြစ်ပါတယ်။အာဏာလွှဲပြောင်းဖို့သုံးလသာကြံတဲ့အချိန်မှာယခင်အစိုးရဟောင်းကတာဝန်ရှိသူတွေစစ်တပ်စီးပွားရေးလုပ်ငန်းနဲ့ခရိုနီလက်တဆုပ်စာတို့ကလက်ညှိုးထိုးရောင်းစားထားတဲ့ကချင်ပြည်နယ်ဖားကန့်လုံခင်းစားတဲ့ဒေသတွေမှာတောင်ဖြိုးမြေတူပြီးအေယာမရန်နရာကြီးတွေနဲ့ကြောက်စိမ့်တွေတရုတ်နိုင်ငံဇီကိုဆဲယူနေကြတာစိတ်မချမ်းမြေပွဲတွေ့မြင်နေရပါတယ်။ဒီလိုကြောက်စိမ့်အပြင်ကျွန်းသစ်စားတဲ့တခြားသယံဇာတတွေလည်းလူတစုကောင်းကျိုးအတွက်လက်ညှိုးထိုးရောင်းစားထားတဲ့ကိစ္စတွေဘယ်လိုဟန်တာရမလဲ။ဟန်တာလို့ရောရနိုင်ပါမလား။တရုတ်ဝင်အာဏာလွှဲပြောင်းပေးပြီးသည့်တိုင်အောင်ပြည်သူလူထုကစိုးရိမ်နေကြဥမာသာဖြစ်ပါတယ်။အချုပ်ပြောရမယ်ဆိုရင်တော့ဒီ2015ခုနှစ်အတွင်းမှာအရေးကြီးတဲ့ဖြစ်ရပ်တွေဖြစ်ပွားခဲ့တဲ့ဆိုပေမဲ့အဲ့ဒီဖြစ်ရပ်တွေရဲ့ရလက်ကောင်းတွေပေါ်ထွက်လာမယ်ဆိုတဲ့အရေးကိုတော့ဆက်လက်ပြီးစောင့်စားနေရဆဲတာဖြစ်ပါတယ်။ဒါကြောင့်နှစ်ပေါင်း20ကျော်ရွံ့ကန်ကြိုပမ်းပြီး2015တစ်နှစ်လုံးရင်တမမနဲ့မျှော်လင့်စောင့်စားခဲ့ရတဲ့ရလက်ကောင်းတွေဟာ2016မှာတော့ပေါ်ထွက်လာတဲ့ခေါင်းရဲလိုပဲအကောင်းမြင်သဘောနဲ့စောင့်စားလိုက်ကြပါဆိုရဲသောရရှိမြခင်ဗျာ။
2015ခုနှစ်မြန်မာနိုင်ငံအတွင်းကဖြစ်ပေါ်ပြောင်းလဲမှုတွေကိုဦးကျော်စင်သာကသုံးသပ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင
်။ကဘာတဝမ်းမှာ2016နှစ်သစ်ကိုကြိုဆိုကြမယ်ထဲမကြသေးခင်နာယီပိုင်းအတွင်းနှစ်သစ်ကိုအစောဆုံးကြိုဆိုတဲ့နိုင်ငံတွေကတခုဖြစ်တဲ့နယူးဇီလန်နိုင်ငံမှာတော့နှစ်သစ်ကူးသွားပြီဖြစ်ပါတယ်။အကြံဖက်ဝါရကင်ဆွဲသူတွေကတိုက်ခိုက်နိုင်ခြေရှိတာကြောင့်ကမ္ဘာတဝန်းတချို့မြို့ကြီးတွေမှာတော့နှစ်သစ်ကြိုဆိုပွဲတွေကိုမလုပ်ဖြစ်ပါဘူး။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာနှစ်သစ်ကြိုဆိုပွဲကိုမြို့တော်ဝန်ကပယ်ဖျက်ထားပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းမီးရှူမီးပန်းပစ်ဖောက်မဲ့အစီအစဉ်ကိုပယ်ဖျက်ထားပြီးနှစ်သစ်ကြိုညနေခင်းအစီအစဉ်တွေကိုလည်းရှော့ချထားပါတယ်။အမေရိကန်ပြည်ထောင်စုဒေသသီးသီးကနှစ်သစ်ကြိုဆိုပွဲတွေထဲမှာအထင်ရှားဆုံးဖြစ်တဲ့နယူးယောက်မြို့ Times Square ကဒီနှစ်သစ်ကြိုဆိုပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်။ဒီပွဲကိုလူသသန်းကျော်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။အမေရိကန်ရဲ့ဘလို့ပိတ်ဆို့တန်ခတ်မှုတွေကိုမဆိုသူတို့အနေနဲ့တုံ့ပြန်သွားမယ်လို့အီရန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ပယ်ရင်းတပ်ဒုံးကျည်တိစောက်ရေးလုပ်ငန်းနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကအီရန်အဖွဲ့တစ်ခုနဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူဖို့ဗန်နိုင်းဝန်ကြီးဌာနအနေနဲ့ပြင်ဆင်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးအီရန်ဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါဒီအရေးယူဖို့အစီအစဉ်ကိုအခုပတ်တွင်မှကြေညာသွားဖို့ရှိပြီးလူ12ဦးနဲ့အီရန်ဟောင်ကောင် UAE နိုင်ငံကကုမ္ပဏီတွေကိုအရေးယူမှာဖြစ်တယ်လို့ The Wall Street သတင်းဂျာနယ်မှာဖော်ပြထားပါတယ်ခင်ဗျာတရုတ်နိုင်ငံဟာသူ့ရေဓာတ်ကိုနောက်ဆုံးပေါ်ခင်မင်းနီးပညာရီနဲ့တဟုန်တို့ချက်ထွင်လာတဲ့အနေနဲ့ဒုတိယမြောက်လေရင်တင်သင်းမောက်ကိုစတင်တိဆောက်နေပြီဖြစ်ပါတယ်ခင်ဗျာ
။တည်ရင်ချင်းချက်ကိုကိုအောင်ကျင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမူကတော့မခင်ပြူထွေးပြပြီးအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်။ VOA American စံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေ9:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မကြာခင်ရောက်တော့နေတဲ့မှာတော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.